လပိုင်နိုင်ငံမှာတိုင်ဖွန်းဟာရန်တိုက်ခတ်ခဲ့ပြီလို့တပတ်ကြော်ကြားလာတဲ့အချိန်ဒီနိုင်ငံလေပိုင်းမှာအပြက်စီးအညစ်အကြေးပိုင်းစားတွေကျန်ရင်းနေဆဲဖြစ်ပြီးတော့လူတွေအများအပြားအကူအညီမရသေးတဲ့အတွက်ကြောင့်မလို့တချို့ဟာဆိုရင်အုံရီကိုတောက်ပြီးတော့အသက်ဆက်နေကြရတယ်လို့ကျန်းမာရေးအရာရှိတဦးကပြောပါတယ်လူတွေတည်ကြည်ခဲ့ရတဲ့တိုင်ဖုန်းမုန်တိုင်းတိုက်ခတ်ခဲ့တာတပတ်ကျော်ကြာလာခဲ့ပြီဖြစ်ပေမဲ့လို့လူတော်များများဟာအကူအညီအနည်းငယ်ပဲရတာဒါမှမဟုတ်လုံးဝကိုမရတဲ့အခြေအနေမှာရှိနေတာဖြစ်ပါတယ်ဒါပေမဲ့ဖိလစ်ပိုင်ဆိုရကတော့မုန်တိုင်းတင်သူတွေကိုသူတို့ဘက်ကအကူအညီတွေအတက်နိုင်ဆုံးဖြန့်ဝေပေးနေတဲ့အကြောင်းပြောဆိုထားပါတယ်အခုလိုအခြေအနေမျိုးမှာအလျင်အမြန်ဆောင်ရွက်နိုင်ဖို့ဆိုရဟာအရေးကြီးဆုံးကိစ္စဖြစ်တယ်လို့ပြည်ထရေးဝန်ကြီးမာရိုဆက်စ်ကပြောပါတယ်မုန်တိုင်းတံပြင်းထန်ခံရတဲ့တယ်ကိုဗန်မြို့မှာတောက်ကြနေကဒီပြည်ထရေးဝန်ကြီးကပြောသားခဲ့တာမှာတော့ချက်ချင်းဆောင်ရွက်ရမယ့်လိုအပ်ချက်တွေဟာကြီးမားလွန်ပြီးတော့လူတိုင်းစီကိုအကူအညီတွေရောက်ဖို့ဆိုတာမဖြစ်နိုင်သေးဘူးလို့ဆိုပါတယ်။မုန်တိုင်းကြောင့်တည်ဆုံသူတွေရဲ့တရားဝင်အရေအတွက်ဟာအခုဆိုရင် 3621 ယောက်ရှိသွားပြီလို့ကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဆိုင်ရာအကြီးအကဲအက်ဒဝါဒိုဒေရိုဆာရီယိုကသတင်းထောက်တွေကိုပြောပါတယ်။တချိန်တည်းမှာပဲအမေရိကန်ရေးဒီတက်ကတော့ဒီကူညီကယ်ဆယ်ရေးလုပ်ငန်းကြီးတွေကိုချာတာရင်းနေကစတင်ဆောင်ရွက်ခဲ့ပါတယ်။အမေရိကန်USS George Washington လေရင်တင်စစ်သင်္ဘောကြီးနဲ့အတူထောက်ပို့ရေရင်ခုနှစ်ဆင်းဟာဒီရေနဲ့အရေးပေါ်ကူညီတွေကိုတယ်ကိုဗန်မြို့ကိုစတင်ဖြန့်ဝေပေးနေပြီဖြစ်ပါတယ်ရှင်။